ဟုတ်ကဲ့ခင်ဗျာရှင်းလင်းချမ်းမြေကြပါလားခင်ဗျာကျွန်တော်တို့အာရဖီတင်းငွေလေးစကဝိုင်းကိုစတယ်မှာတော့မယ်ကျွန်တော်ဒီပတ်ရဖိတ်ကြားထားတဲ့ပုံကူများကတော့ပထမတစ်ခုကတော့အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီအခြေစိုက်မြန်မာအရေးဆောင်ရွက်နေတဲ့အဖွဲ့ကဦးဆောင်လူကြီးတူဦးဖြစ်တဲ့ဦးအောင်တယ်ပါဦးအောင်နေကြားမှာလား
ဟုတ်ကဲ့ခင်ဗျာကြားမှာပါ
နောက်တစ်ခုကတော့ကျွန်တော်တ မြန်မာအရေးလှုပ်ရှားနေသူ NCUP ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားကောင်စီရဲ့ဥရောပကိုယ်စားလှယ်ဦးနွယ်အောင်ပါဦးနွယ်အောင်ရောကြားပါရလားခင်ဗျာ
ကြားပါပါကျေးဇူးတင်ပါတ
ယ်ဟုတ်ကဲ့သောတာရှင်များခင်ဗျာဒေသဒီမိုဆီအဖွဲ့ချုပ်ကရွေးကောက်ပွဲကိုမဝင်ဘူးလို့ဆုံးဖြတ်ချက်ချခဲ့ပြီးတဲ့နောက်ပိုင်းမှာအပြည်ဆိုင်ရာမှာကြေရရိုက်မှုတွေတော်တော်ကြေကြေပြန့်ပြန့်ပေါ်ပေါက်ခဲ့ပါတယ်အဲ့ဒီကိစ္စနဲ့နောက်ဆက်တွဲမှာပဲဒီအမေရိကန်ပြည်ထောင်စုနဲ့အတရုတ်နိုင်ငံအပါအဝင်ကမ္ဘာနိုင်ငံအတော်တော်များများဥရောပနိုင်ငံများအပါအဝင်ပေါ့လေတုံ့ပြန်ပြောဆိုလာကြတာတွေမြန်မာနိုင်ငံအရေးကိုပုံမအာယုံဆိုင်လာတဲ့ပတ်သက်ပြီးအဓိကထားဆွေးနွေးတင်ပြကြဖို့ဖြစ်ပါတယ်ဦးတောင်ထွန်းခမရအခုဦးတောင်ထွန်းတို့ကုလသမဂ္ဂဘက်မှဘယ်လိုများလှုပ်ရှားမှုတွေရှိလဲသိပြစီခမရ
ဟုတ်ကဲ့ဒီလောလောဆယ်ကတော့ဒီကုလသမဂ္ဂတွေ့မှုချုပ်ရုံးအနေနဲ့ဗမာပြည်ရဲ့ဒီနိုင်ငံရေးနဲ့ပတ်သက်လို့စိုးရိမ်ချက်နှစ်ခုရှိနေပါတယ်ဒီကိစ္စနဲ့ပတ်သက်လို့လည်းသူတို့တောက်လျှောက်စောင့်ကြည့်နေလာနေတယ်ဆွေးနွေးတိုင်ပင်မှုတွေလုပ်နေတယ်တခုကတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပါတယ်ဒါရွေးကောက်ပွဲဥပဒေထွက်လာပြီးတဲ့နောက်ပိုင်းမှာဒီဥပဒေကတရားမျှတမှုမရှိတဲ့အတွက်เนาะကျွန်တော်တို့ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းပဲပြက်ပြက်သားသားပဲဒီဥပဒေအောက်မှာတော့ကျွန်တော်တို့ပါတီမှတ်ပုံမတင်နိုင်ဘူးဆိုတဲ့ဆုံးဖြတ်ချက်ကိုဒါချထားတာပေါ့နော်အဲ့တော့ဒီ UN အနေနဲ့ဒီနိုင်ငံရေးပါတီမှတ်ပုံတင်တဲ့ကိစ္စနဲ့ပတ်သက်လို့နောက်ဆုံးဂျူဒိတ်ပေါ့နော်နောက်ဆုံးရက်ပြီးလာတာနဲ့အမျှဖြစ်လာမဲ့နိုင်ငံရေးရအကျိုးဆက်တွေပေါ်မှာစိုးရိမ်မှုတွေရှိနေပါတယ်နောက်အဖကနေပြီးတော့ကျင်းပပြုလို့ပြင်ဆင်နေတဲ့2010ဟာရွေးကောက်ပွဲကဒီပုံတိုင်းသွားမယ်ဆိုရင်နော်ကျွန်တော်တို့အင်အားစုအားလုံးကြီးကြီးလေးလေးပါဝင်တဲ့ရွေးကောက်ပွဲမျိုးဖြစ်မလာနိုင်သလိုကျွန်တော်တို့အမျိုးသားပြန်လည်တင်မြှင့်ရေးကိုလည်းဥတီမှာမဟုတ်ပါဘူးအဲဒီကနေဖြစ်ပေါ်လာမဲ့နိုင်ငံရေးရတင်မာမှုတွေเนาะမတည်ငြိမ်မှုတွေဒါတွေပေါ်မှာစိုးရိမ်ရှိတယ်နောက်တစ်ခုကတော့ဒီအပြစ်ခတ်ရက်စဲရေးတိုင်းသားလက်နက်ကိုင်အဖွဲ့တွေပေါ့เนาะအဲဒီနေ့ကြားဆောင်တက်တဲ့အနေနဲ့အတွင်ကူးပြောင်းမှုနောက်ဖက်က PRP တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးညှိနှိုင်းမှုတွေလုပ်နေတာဒါမနစ်ကလေးကခဏတိပါပဲအဲအခုလောလောဆယ်ကတော့ဒီနောက်ဆုံးရက်သတ်မှတ်ထားတဲ့ကတော့ဒါဧပြီ22ပေါ့နော်အဲဒီဧပြီ22နောက်ပိုင်းမှာဒီကိစ္စနဲ့ပတ်သက်လို့ဒါဖြည့်ရှင်းမှုတစုံတရာမရခဲ့ရင်ဖြစ်ပေါ်လာမဲ့အဲနောက်ဆက်တွဲပြဿနာတွေဒါတွေနဲ့လည်းပတ်သက်လို့စိုးရိမ်မှုတွေဖြစ်နေတယ်ဆိုတော့ဒီကိစ္စတွေကိုအပြေရှားနိုင်မှုအတွေ့ဒါကုလသမဂ္ဂအထွေထွေတွင်းမှုချုပ်ရုံးအနေနဲ့ကကျွန်တော်တို့ဒေသတွင်းမှာရှိတဲ့နိုင်ငံတွေပေါ့လေအထူးသဖြင့်တော့ ASEAN အိန္ဒိယတရုတ်စတဲ့နိုင်ငံတွေကိုယ်စားလှယ်တွေနဲ့တိုက်ရိုက်ဆွေးနွေးမှုတွေလုပ်နေတယ်အဲ့ဒီနိုင်ငံတွေကသံတမန်ရေးရဝင်ရောက်ဖို့ညှိနှိုင်းမှုတွေလုပ်နေသလိုတစ်ဖက်ကလည်းပဲဒီနောက်အင်အားစုနိုင်ငံတွေဖြစ်တဲ့ US နဲ့ EU နဲ့အဓိကတော့ UK တို့ပေါ့နော်အဲ့ဒီနိုင်ငံတွေနဲ့လည်းဆွေးနွေးညှိနှိုင်းမှုတွေလုပ်နေတယ်ဆိုတာတော့ကျွန်တော်တို့သိရပါတယ
်ဟုတ်ကဲ့ကျေးဇူးပဲဦးတောင်းတို့အဲ့တော့ဦးအောင်တင်ရဲ့ဒီအမေရိကန်အစိုးရရဲ့လက်ရှိအနေအထားကိုဘယ်လိုရှိလဲခင်ဗျာ
ဟုတ်ကဲ့အမေရိကန်စိုးရလက်ဒီသဘောထားမျိုးပါဗျာဒီနာဗာရဲ့ဒီရုပ်ောက်ပဲဥပဒေထွက်ပြဲဟိုဟာဒီရုပ်ောက်ပဲဥပဒေဟာပြတ်တမ်းမှုမရှိဘူးအထူးသဖြင့်ဒီတကယ်တမ်းကျတော့နာဗာကမျိုးသားတင်မှုစီဖွဲ့ချုပ်ကိုရုပ်ောက်ပဲမှာမပါဝင်စေခြင်းနဲ့အတွက်ကြောင့်မလို့တမင်တကာကိုပဲရွေချက်ရှိရှိနဲ့အမတန်ဟိုမတရားမှမျှတတဲ့ဥပဒေကိုဟိုရေးဆွဲပြဋ္ဌာန်းတယ်ဆိုတော့သူတို့အမေရိကန်စိုးရအနေနဲ့ကောင်းကောင်းသဘောပေါက်ပါတယ်ဒါကြောင့်မလို့ဒီဥပဒေပေါ်မှာအခြေခံပြီးတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဆုံးဖြတ်တဲ့ဒီပါတီပြောင်းလဲမှတ်ပုံမတည်ရွှေပြချက်ပေါ်မှာလည်းအမေရိကန်အစိုးရကလေးစားပါတယ်ထောက်ခံပါတယ်ဆိုတော့ဒီဘက်မှာဒီအနာဖတ်လုပ်တဲ့ရွေးကောက်ပွဲနေပြီးတော့အခုအများမြင်တဲ့သလိုအားလုံးပါဝင်တဲ့ရွေးကောက်ပွဲတစ်ခုဖြစ်မလာဘူးဆိုတဲ့အနေထားရောက်တဲ့အချိန်မှာအမေရိကန်ကသူ့ရဲ့ဒီမြန်မာစစ်အစိုးရနဲ့တိုက်ရိုက်ညှိနှိုင်းဆွေးနွေးမှုတွေပေါ်မှာပြန်လဲတုံ့တန်နေတဲ့အချိန်မှာရောက်လာပါပြီသူတို့အမေရိကန်အစိုးရနဲ့မြန်မာစစ်အစိုးရကတိုက်ရိုက်ဆွေးနွေးမှုတွေစတင်ခဲ့တာလွန်ခဲ့တဲ့ဟို2000အကူကိုစက်တင်ဘာလစတင်ခဲ့ဒီကြားရဲ့ကာလတည်းမှာဘာမှတုံ့တမှုမရှိတဲ့အပြင်ဒီမြန်မာအစိုးရကသူ့ရဲ့တပတ်သက်လုပ်ငန်းစဉ်တွေကိုဆက်လက်သွားနေတဲ့ပုံမှာအမေရိကန်အစိုးရကပြန်လည်တုံ့တက်ပြီးမြန်မာအစိုးရကဘယ်လိုဖိအားပေးမလဲအဲ့ဒါဒီဆက်လက်ဆွေးနွေးမှုတွေကိုလုပ်ရင်တော့မှအဲ့ဒီဆက်လက်ဆွေးနွေးမှုတွေပေါ်မှာဘယ်လိုပုံစံမျိုးနဲ့လုပ်မယ်ဆိုတော့ပြန်လည်တုံ့တက်နေတဲ့အနေထားပါဗျာဒါတစ်ဖက်မှာလည်းအမေရိကန်ကွန်ဂရက်ဆက်တော်ကလည်းအစိုးရကအော်ဒါ နှစ်ရက်စလုံးကလည်းဒီသမနာဥပမာကိုပြည်နဲ့ဖိအားပေးနေကြပါတယ်ဒီမှာစီဆိုအခုလိုမျိုးဆက်ရှိလက်ရှိနဲ့ကိုပြောရပြောတယ်လို့ဖြစ်ဘူးပိုပြီးကြီးမားတဲ့ပြင်းထန်တဲ့ရေငူတွေလုံးမဖြစ်မယ်အဲ့လိုလုံးမသာလျင်တကယ်တော့ဒီတွဲဆုံဆွေးနွေးရေးဆိုတာကိုတိတိကျကျအကောင်းတဲ့ဘက်မှာဖြစ်တယ်ပေါ့ဗျအဲ့လိုမျိုးအမေရိကန်ကွန်ဂရက်တော်ကလည်းသမနာဥပမာအစွာကိုအခုချိန်မှာဖိအားပေးနေတာလည်းရှိပါတယ်
โอเคคุณตลอดไปเราหลွตတော်อมาโกอูก็รอซาถับอีปูไล่ไปเลยเปียเนา
ะลาดูฟังได้ใจอันตรายရှိပါတယ်ဒီไอ้หลွตတော်อมาတွေကိုလည်းသမနာဥပမာဥသို့မဟုတ်ဒီနိုင်ငံသားဝင်ကလင်ဒါကိုတရားဖုံးဆက်ပြီးတော့မြန်မာနိုင်ငံရေးကိစ္စစိတ်ပူကံသူတို့ပြောပြတာရှိတယ်နောက်တော့ပို့ပြီးတော့ဗျာဒီသမနာအနေနဲ့မြန်မာရေးကိစ္စမှာပို့ပြီးအသံခွန်ဆက်ဆောင်ရပြီးတော့ဒီမြန်မာရှိစပေါ်မှာတိတိသာရေးယူဖို့တောင်းဆိုနေကြတယ်အများကြီးပါပဲ
ဟုတ်ကဲ့တဲ့ဥနော်ဝင်ဥရောပဘက်ကနိုင်ငံကြီးရဲ့အနေအထားကိုဘယ်လိုရှိလဲခင်ဗျာ
ဟုတ်ကဲ့ဥရောပမှာတော့ UK အစိုးရ Gordon Brown သူကရှင်းတယ်မြန်မာနိုင်ငံမှာလုပ်မဲ့ရွေးကောက်ပွဲဆိုလို့ရှိရင်လည်းပဲဒီဥစားကဘလို့မှကို free and fair မဖြစ်နိုင်ဘူး legitimacy မရှိနိုင်ဘူးဆိုပြီးတော့အမြဲပြောနေပြီးတော့သူကလည်းပဲ Council of Europe ကိုပေါ့လေ push လုပ်နေတယ်ဒီဥစားကိုကျွန်တော်တို့မြန်မြန်လှုပ်ဖို့ပြုဖို့ပေါ့လေအဲ့လိုမကြခင်တော့သူတို့ဆုံးဖြတ်ဖြစ်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ခင်ဗျာ
โอเคအဲ့တော့ဦးနွေအောင်တို့ဒီ NCUB ပြည်တော်စုမြန်မာနိုင်ငံအမျိုးသားကောင်စီရောအခုဘာတွေမျက်လက်တော်တော်ဆောင်ရွက်နေလဲခင်ဗျာ
အခုလောလောဆယ်မှာတော့သူတို့ညှိနှိုင်းနေတာပေါ့လေညှိနှိုင်းတော့ဒီကျွန်တော်တို့ NCUB တွေမကောက်ဘူးเนาะ NCGUB ရောเนาะ Alliance ဆယ်ခုပေါ့လေသူတို့ကလည်းပဲဟိုဒီကိစ္စတွေကိုသူတို့ဆွေးနွေးနေကြတယ်ဒီဥစ္စာအဲ့တော့ဒါတွေကိုဥမာ NLD ရဲ့အနေအထားတွေကိုလည်းသူတို့တေချာဆွေးနွေးပြီးတော့နော် NLD ကနေပြီးတော့ဒီလိုရွေးကောက်ပွဲကို register မလုပ်ဖို့နောက်ဆုံးရွေးကောက်ပွဲကိုမဝင်ဖို့ဆုံးဖြတ်တာတွေကိုလည်းပဲ alliance ကသူတို့ထောက်ခံတဲ့အကြောင်းနဲ့ကြိုဆိုတဲ့အကြောင်းတွေပါသူတို့ဆွေးနွေးပြီးတော့ရှေ့လုပ်ငန်းစဉ်လည်းပဲဆွေးနွေးနေတော့မယ်တချို့လည်းပဲဆုံးဖြတ်ထားတဲ့အချက်လက်တွေရှိပြီးသားဆိုတာတော့ကျွန်တော်သိရပါတယ်ခင်ဗျာ
โอเคဦးလောကျေးဇူးပဲတန်းနဲ့ဥတောင်းတို့ရဲ့အခုအဲ့တော့ဥတောင်းတို့ NCG UBR ရောလတ်တလောမှာဒီ NLD ကြီးညာချက်ထုတ်ပြီးနောက်ပိုင်းမှာအပါရိမားလှုပ်ဆောင်နေတာရှိတယ်လက်တော်လှုပ်ဆောင်မဲ့တခြားအချက်လက်များရှိရင်လည်းကျွန်တော်သိနိုင်ရင်သိပြရစေခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့နှစ်ဆန်းပိုင်းကလေးကပေါ့နော်2010ဝင်လာတဲ့တပြိုင်တည်းကျွန်တော်တို့အနေနဲ့ဒီပမာပြည်ရေးကိစ္စ UN မျက်နှာစာမှာတံပြောင်းနေတဲ့အနေအထားကနေပြီးတော့ပြန်လဲဆွေးနွေးမှုတွေဖြစ်လာအောင်ပေါ့နော်ဆိုတော့ဒီဆွေးနွေးမှုတွေဆိုတာနှစ်နေရာရှိတယ်ပေါ့နော်တစ်ခုကတော့ဒါလုံခြုံရေးကောင်စီနောက်တစ်ခုကတော့ဒီကျွန်တော်တို့ Friends of Burma ခေါ်တဲ့မြန်မာမိတ်ဆွေများအဖွဲ့အစည်းအဝေးပေါ့လေဆိုတော့ Bilateral Friends of Burma meeting ကတော့ဒီအစည်းအဝေးကတော့ဒီကျွန်တော်တို့ဒီရွေးကောက်ပွဲဥပဒေပါတီမှတ်ပုံနေရင်းဆိုင်ရာဥပဒေတွေထွက်လာပြီးတဲ့နောက်ပိုင်းဒါလုပ်ဖြစ်ပါတယ်နော်လူညွေးကောင်စီအစည်းအဝေးလည်းလုပ်ဖြစ်ပါတယ်အဲ့တော့မူအရကတော့ဒီအစည်းအဝေးတွေကထွက်လာတဲ့ရလကနော်ကျွန်တော်တို့ဒီရွေးကောက်ပွဲဥပဒေနိုင်ငံရေးပါတီများမှတ်ပုံနေဥပဒေဟာနိုင်ငံတကာကလိုလားတဲ့နော်ဒါလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတစ်ခုအင်အားစုအားလုံးပါဝင်တဲ့နော်ကိုယ်သိခါရှိတဲ့ရွေးကောက်ပွဲတစ်ခုဖြစ်ဖို့လိုအပ်တဲ့စံအနေနဲ့အကန့်ကြီးလာဦးဆိုတဲ့သဘောထားမျိုးတွေကတော့ရှိတာပေါ့နော်ဆိုတော့ကျွန်တော်တို့အဲ့လိုဖြစ်လာပြီးနောက်ပိုင်းနော်နောက်ဒီ NLD အနေနဲ့မတရားတဲ့ဥပဒေအောက်မှာမှတ်ပုံမတင်ဘူးလို့ဆုံးဖြတ်တဲ့ပိုင်းမှာမဆက်လို့မလဲဆိုတဲ့မေးခွန်းရှိပါတယ်ဆိုတော့အချိန်ကာလကလည်းပဲအကန့်အသတ်ကျွန်တော်တို့ရှိတယ်နော်ကျွန်တော်တို့ဒီမေးဆိုတာမကြခင်ပဲကျွန်တော်တို့ရောက်လာတော့မှာဆိုတော့အဲဒီကိစ္စကနေ့ဥရသမကယုံနဲ့နော်ဒီဗမာရေးစိတ်ဝင်စားတဲ့နိုင်ငံတွေဈာထဲမှာဒါတကယ်စိတ်ဝင်စားတဲ့နော်ဒီကိစ္စတည်းဖြစ်လာပါတယ်ကျွန်တော်တို့အနေနဲ့တစ်ပတ်အတွင်းမှာပေါ့နော်ဒီမှာရှိတဲ့တန်တမန်တွေကိုကျွန်တော်တို့ဒီအိုင်ယာလန်နဲ့ Czech Republic ကနေပြီးတော့ပူးတွဲပြီးတော့ကျွန်တော်တို့ဆွေးနွေးပွဲတစ်ခုကျွန်တော်တို့လုပ်ဖို့ရှိပါတယ်အချို့အပိုင်းကပေါ့နော်ခုနကဝန်ရင်ပြောသွားတယ်လို့ဒီအမေရိကန်ရော UK ရောဒီနိုင်ငံတွေဘက်ကနေပြီးပြတ်ပြတ်သားသားဒီ NLD ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ဒါသူတို့အနေနဲ့တလေးထားတယ်ထောက်ခံတယ်ဆိုတာကိုပြသလို့အဲတချို့နိုင်ငံတွေကလည်းအမြင်မျိုးမျိုးဒီပေးနေတာတွေရှိပါတယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ဘာကြောင့်အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ဘာဒီမှတ်ပုံမတင်ဖို့ဆုံးဖြတ်ရတာလဲနော်အဲ့တော့ဒီတိုးရောင်းလာတဲ့ဒီကြားကလာတဲ့အတွင်းမှာဒီနိုင်ငံတကာအနေနဲ့ဘလို့နိုင်ငံရေးရတန်တမာရေးရအဖြေရှာမှုတွေလိုအပ်တယ်လေเนาะနောက်ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့မူဝါဒသဘောထားတွေပေါ့เนาะကျွန်တော်တို့တင်ပြဖို့ရှိပါတယ်အနာဘကကနေ့လက်ရှိမူဝါဒတွေကိုဆက်ပြီးအကျင့်သုံးနေမယ်ဆိုလို့ရှိရင်ဒါအလုံးကစိုးရိမ်နေတာရှိပါတယ် မျိုးသားဒီမိုကရေစီဘွဲ့ချုပ်ပါတီတရအနေနဲ့မရှိခဲ့ရင်ဟလာဗမာပြည်နိုင်ငံရေးဘာဖြစ်လာမလဲပေါ့နော်ဒါတွေကိုကျွန်တော်တို့ရှင်းလင်းတင်ပြသလိုဒီ2020ဒီရွေးကောက်ပွဲရှိအလားအလာနဲ့အကဲဖြတ်ချက်တွေဒါကျွန်တော်တို့တင်ပြဖို့ရှိပါတယ်နော်အထူးသဖြင့်ကတော့ဒီရွေးကောက်ပွဲဟာ credible မဖြစ်တဲ့ဟာဖြစ်လာရင်နိုင်ငံတကာကဘလို့တုံ့ပြန်ပါလဲ credible ဖြစ်မှုမဖြစ်မှုရောဘလို့အကဲဖြတ်ပါလဲနော်လက်ရှိကြံနေတဲ့ကာလအတွင်းမှာနိုင်ငံရေးအဖြေရှာနိုင်မှုအလားအလာတွေနဲ့ဒီပေါ်ဒီမှာရောနိုင်ငံတကာကဘလို့မျိုးဟန်ချက်ညီညီလုပ်နိုင်ကြမှာလဲဆိုတဲ့ကိစ္စတွေကိုကျွန်တော်တို့ဆွေးနွေးဖို့ရှိပါတယ
်ဟုတ်ကဲ့ဥတော်မင်းကျေးဇူးပဲအဲ့တော့ဥအောင်တင်ရဲ့အမေရိကန်အစိုးရအတိုင်းဝိုင်းကြားမှာရောဒီအရင်တုန်းကဒီ NND ကိုအစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းလိုတဲ့အမတ်တွေပါတယ်တစုံတရာရှိခဲ့တော့လက်တလောကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဆုံးဖြတ်ချက်ချပြီးနောက်ပိုင်းမှာအဲသူတို့ကြားမှာရောဗာရီများပြောတာဆိုတာများကြားရသေးလဲခင်ဗျာ
ခုနမေးသလိုဒီမြန်မာစီအစိုးရကိုမျက်နှာသာပေးခြင်းနဲ့ဟိုအမေရိကန်လွှတ်တော်မှကတယောက်ပဲရှိပါတယ်အဲဒီစင်နေတာဝက်ပေါ့ရယ်သူလည်းသူ့အတန်နဲ့သူ့ဩဇာအာဏာကဒီအမေရိကန်လွှတ်တော်ထဲမှာသိပြီးတော့ပြောပါလာအောင်မရှိပါဘူး။ဒါကြောင့်လည်းလွှတ်တော်ကိုယ်စားလှယ်အားလုံးကြီးပါတော့မြန်မာစီဆွေးအပေါ်မှာအခုလိုမျိုးအချင်းကအတတ်မဲ့ဆွေးနွေးမှုလုပ်တာလည်းဆိုလို့ရှိရင်ဒီတွေ့ဆုံဆွေးနွေးပွဲတွေအချင်းကာလအတိအကျသတ်မှတ်တင်တယ်။အဲ့လိုသတ်မှတ်တဲ့ချိန်ထဲမှာပဲအဲ့လိုတွေ့ဆုံဆွေးနွေးတဲ့ချိန်ထဲမှာပဲဖိအားပေးမှုတွေကိုတိုးမြင်ပြီးတော့ဒီတွေ့ဆုံဆွေးနွေးခြင်းဟာအမေရိကန်ဆွေးရဲ့အင်အားကြီးနေမှုကိုပြလာမှာဘူး။အမေရိကန်ဆွေးရဲ့အင်အားကြီးမှမဟုတ်ပြပြီးတော့ဒီအမေရိကန်ဆွေးရဲ့ဒီအားလုံးပြည်လေစခြင်းနဲ့သဘောထားပုံပြီးတင်ရှောင်းလုပ်ဖို့ပေါ့ဗျာ။
ဟုတ်ကဲ့
ဒီကတော့ရှိပါတယ်တောက်လျှောက်ပါပဲနောက်တစ်ချိန်တည်းမှာပဲအဓိကတော့ဆိုမြန်မာစီးဆိုးအပေါ်မှာချမှတ်ထားတဲ့စီးပွားပိတ်ဆို့မှုတွေရှိအဲ့ဒီမှာအဓိကရေးချေဆုံးကတော့ဒီမြန်မာစီးကောင်းဆောင်တွေသူတို့ရဲ့မိသားစုဝင်နေတဲ့နောက်ကဒီအလိုတော်ကြီးစီးပွားသမားတွေကိုပြတ်မှတ်ထားတဲ့ဒီစီးပွားပိတ်ဆို့မှုအဲ့ဒီစီးပွားပိတ်ဆို့မှုဆက်လက်တိုးချဲ့ဖို့ပို့ပြီးတော့ဟိုအရေးကြီးပေါ့ဗျာအဲ့လိုတောင်းဆိုနေတာရှိတယ်တဏ္ဍာရေးဝန်ကြီးဌာနမှာရောနိုင်ငံခြားရေးဝန်ကြီးဌာနမှာရောနောက်ထပ်ပုဂ္ဂိုလ်တွေကိုပြတ်မှတ်ထားပြီးအရေးယူမယ်ဆိုတာကိုသေချာဆွေးနွေးနေတဲ့အားရှိပါတယ်။နောက်တစ်ချိန်တည်းမှာပဲဒီခုပြီးခဲ့တဲ့ကုလသမဂ္ဂလူ့အခွင့်အရေးတောင်စီဆွေးနွေးမှာဒီမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တင်ပြသွားတဲ့အတိုင်းမြန်မာစီဆွေးရဲ့ရည်ရွယ်ချက်မှုဒီလူ့အခွင့်အရေးချုပ်မှုတွေဟာလူသားမျိုးနွယ်စုတစုလုံးမှာဒီနိုင်ငံတော်ကနေဟိုဘူဝါဒချက်မှတ်ပြီးကျွလို့နေတဲ့ရည်ရွယ်ချက်မှုတွေဖြစ်တဲ့အတွက်ကြောင့်မလို့ဒါကိုဒီကုလသမဂ္ဂစုံလမ်းစုပြေးကော်မရှင်ကနေပြီးတော့စုံလမ်းစုပြေးဖို့တော့အရေးကြီးဖို့ဆိုရဲအကြံပြုချက်ပေါ့အဲဒီအကြံပြုချက်ကိုလည်းလက်ခံအမေရိကန်ဆွေးကဒီထိတ်တဲ့အရာရှိတွေကြားထဲမှာအကြည့်လည်းဆွေးနွေးနေကြတာရှိပါတယ်ဟိုတက်တလောမှာဒီဆိုပြီးချက်ကို United Kingdom နောက်ကဩစတြေးလျနဲ့ဒီချက်သမရနိုင်ငံတွေကထောက်ခံထားပြီးသားပါဆိုတော့နောက်အမေရိကန်ဆွေးဥဆောင်ပြီးတော့မြန်မာနိုင်ငံဆိုင်ရာစုံလမ်းစုပြေးကော်မရှင်တရားဖွဲ့စည်းရေးကုလသမဂ္ဂမှာဆက်ပြီးတော့ဟိုစီယုံလို့ဆိုနိုင်လို့ကျွန်တော်တို့ကြိုးစားဖိအားပေးနေတာရှိပါတယ
်ဟုတ်ကဲ့ဦးအောင်နေတို့တရုတ်နိုင်ငံကိုဒီအမေရိကန်ပြည်ဆောင်စုကစီယုံပြောဆိုတာမျိုးတွေမကြာခဏကြားလေးရှိပါတယ်အခုဒီတလောမှာတင်တရုတ်စုကတော့မြန်မာအမျိုးသားပြန်လည်ညှာစီအမြင်လို့ကြားလို့တယ်ပြောနေတယ်ရှိတယ်အမေရိကန်စုရောဒီကိစ္စနဲ့ပတ်သက်ပြီးတရုတ်စုရောပေါ့အခုနောက်ပိုင်းကတစုံတရာများသူတို့ဆက်ဆံရင်းနဲ့ပတ်လို့ကြားသေးလားခင်ဗျာ
အတော့ရှောက်တော့ရှိပါတယ်ဗျာဒီသူတပြင်းဒီအမေရိကန်စုကလည်းလက်ခံလာပြီးသားမြန်မာနိုင်ငံရေးပြဿနာပြေရှင်းတဲ့နေရာတွေတရုတ်စုကမပါဘဲနဲ့ဟိုပြေရှင်းလို့မရဘူးဆိုသူတို့လက်ခံထားတာရှိပါတယ်အဲ့တော့အရင်တုန်းကတရုတ်နဲ့အမေရိကန်ဆိုးရကြဟိုချင်းကပ်မှုကကွဲလွန်မှုတော့ရှိတာပါဗျာအမေရိကန်ဆိုးရတော့မြန်မာပြည်ရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုဦးစားပေးတယ်အဲလူ့အခွင့်အရေးချိုးဖောက်မှုတွေပေါ်မှာအခြေခံပြီးတော့မြန်မာရှိဆိုးရအေးအေးယူပြီးပေါ့တစ်ဖက်မှာကျတော့တရုတ်ကကျတော့ဒီလူ့အခွင့်အရေးချိုးဖောက်မှုတွေဟာတကယ်ကျတော့ဒေသဆိုင်ရာနိုင်ငံနှင်းပြဿနာတာဖြစ်တဲ့တန်နိုင်ငံတကာဆိုးရနေမဲ့ဆက်ဆံသူတို့ပြည်လုံခြုံရေးကောင်စီနဲ့မဲ့ဆက်ဆံလို့အားအမြဲတမ်းညှင်းပယ်ခဲ့တာဟုတ်ဒါပေမဲ့အခုနှစ်ဖက်စလုံးသွားသဘောတူနေတာကတော့ဒီတည်ငြိမ်မှုပေါ့မနက်ငယ်အတွင်းမှာဖြစ်ပေါ်နေတဲ့မတိမငင်ဖြစ်မှုတွေဟာနိုင်ငံတကာပြဿနာတွေကိုဆက်ပြီးထိခိုက်နေတယ်။အမေရိကန်ဆိုကတော့နိုင်ငံတကာလုံခြုံရေးကိုထိပါနှောက်ဆက်ပုံလည်းပြောပါတယ်။တရုတ်ဆိုကကြတော့အဲ့လိုဝန်မခံပေမဲ့တရုတ်မြန်မာနယ်စပ်မှာဖြစ်နေတဲ့ပြဿနာတွေဟာတရုတ်နိုင်ငံလုံခြုံရေးကိုထိခိုက်တယ်ဆိုတာသူတို့ဒါဟိုတိုးတိုးတက်တက်ဝန်ခံကြရတာရှိပါတယ်။ပြီးခဲ့တဲ့ကိုကန့်ပြဿနာအပြီးပေါ့ဗျာ။ဆိုတော့အမေရိကန်ဆိုနဲ့တရုတ်ဆိုကကြားထဲမှာပါပြီးတူညီတာကတော့မြန်မာနိုင်ငံတည်ငြိမ်ရေးအရေးကြီးတယ်မြန်မာနိုင်ငံအတည်မငြိမ်ဖြစ်မဲ့ဆက်ပြီးဖြစ်နေမယ်ဆိုလို့ရှိရင်ဒေတာဆိုင်ရာမတည်မငြိမ်ဖြစ်မှုတွေကိုဆက်ပြီးဖြစ်ပေါ်လာမှာမလို့ဒီမတည်မငြိမ်ဖြစ်မှုတွေကိုတန်းတန်းတဝဲဝန်ဖြည့်ရှင်းကြမယ်ဆိုတဲ့သဘောထားမျိုးနှစ်ဖက်စလုံးမှာရှိပါတယ်အဲဒီခါကျတော့အခုတရုတ်အစိုးရကွန်လိုက်ကမြန်မာစီအစိုးရဘက်မှာထုတ်ပြန်လိုက်တဲ့ယူကောက်ပွဲဥပဒေတွေဟာမတရားဘူးဆိုတော့သူတို့ကွန်လိုက်အတိမှတ်ပြပါတယ်ကျွန်တော်တားကြည့်သလားပေါ့နော်ကုလသမဂ္ဂတာဝန်နဲ့ပြန်ချတိရတော့ကဒီအစိုးရကွန်လိုက်ကဒီယူကောက်ဥပဒေဟာမတရားဘူးမတားဘူးသူတို့အားလုံးပြောနေတဲ့ဒီအားလုံးပေါက်ဒါကြောင့်ဟိုကြောင်းမြန်လွတ်လိုက်တာပဲသူစကြပါတယ်။ဒါကကြတော့ဒါကြောင့်မလို့အခုဆိုရှင်တေဥစုကကိုလိုက်ပဲညီမအစီအစုကကိုသူတန်းတဲ့လောက်ဖိအားပေးတဲ့နေရာမှာယူကောက်ကို ဟိုတန်တန်ရှင်ရင်ညံ့တဲ့တာလောက်ဖို့လည်းမကဘူးအားလုံးပါဝင်နေရုပ်ောက်ဝဲပြောင်းလောက်ပါဆိုမျိုးထပ်ခါထပ်ခါပြောနေရကြားသိရပါတယ်ဆိုတော့ဒါအပြင်ဒီအမေရိကန်ဆွမ်းတဲ့တရုတ်စုအကြမှာမြန်မာနိုင်ငံဆိုင်ရာပုံသဘောတူညီချက်တခုရပြီလို့ကျွန်တော်မြင်နေရတယ်အဲ့ဒီပုံသဘောတူညီချက်ကတော့မြန်မာနိုင်ငံတည်ငြိမ်ရေးမြန်မာနိုင်ငံထဲမှာဖြစ်ပေါ်နေတဲ့မတည်မငြိမ်ဖြစ်မှုတွေဟိုရပ်တန့်သွားအောင်မြန်မာနိုင်ငံမှာတည်ငြိမ်လာအောင်သူတို့ဝိုင်းဝန်းပူးပေါင်းကြနိုင်မယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့အဲ့တော့တရုတ်နိုင်ငံအထူးသဖြင့်တရုတ်နဲ့မြန်မာကြမှာရှိနေတဲ့ဒီKIO ကချင်ပြည်နယ်ပြဿနာတွေ work data ပြဿနာတွေကိုလည်းသူတို့အတော်လေးစိုးရင်ပူပန်တယ်လို့ကျွန်တော်တို့ကြားပါတယ်ခင်ဗျာအဲ့ဒီကိစ္စတွေကြောင့်တရုတ်နိုင်ငံကပို့ပြီးတော့မြန်မာနိုင်ငံတည်ငြိမ်မှုကိုမြင်မြင်တယ်လို့ပြောရမလားကိုရောင်းနေ
အမှန်ပါလားခင်ဗျာဒါတရုတ်အတွက်အမြဲတမ်းအရေးကြီးပါတရုတ်ကမြန်မာနိုင်ငံထဲမှာဟိုရင်းနှီးမြှုပ်နှံမှုတွေအများကြီးရှိရအောင်နော်မြန်မာနိုင်ငံထဲမှာရောက်ရှိနေထိုင်နေတဲ့တရုတ်လူမျိုးတွေအများကြီးရှိတယ်တရုတ်ပြည်ပလုပ်ငန်းတွေရင်းနှီးမြှုပ်နှံမှုတွေရှိတယ်။အနောက်အခုဒီတဘာဝတံခွေပိုင်လန်တီဆောက်ရေးနဲ့တဘာဝတံခွေထုတ်လုပ်ရေးလုပ်ငန်းတွေသူ့ရဲ့အမြဲတမ်းအရေးကြီးတဲ့ဟိုရင်းနှီးမြှုပ်နှံမှုတွေပေါ့။ဂျမနိုင်ငံမတိမငင်ဆက်ဖြစ်မယ်ဆိုလို့ရှိရင်သူ့ရဲ့စီးပွားလုပ်ငန်းတွေသူ့ရဲ့လူမျိုးတွေရင်းနှီးမြှုပ်နှံမှုတွေတော့အများကြီးအန္တရာယ်ရှိတာပေါ့။ဆိုတော့ဒီအချိန်မှာသူ့အတွက်အမြဲတမ်းစဉ်းစားစရာရှိပါတယ်။ဂျမကြီးမဆီဆိုတာအဲ့လိုပဲဆက်ပြီးမတရားသဖြင့်ဆက်လက်အချုပ်နေမယ်ဆိုလို့ရှိရင်မတည်မငြိမ်မှုတွေဆက်ပြီးဖြစ်နေမယ်ဒီမှာမှလူထုကိုကြောင်းမှုတွေရှိသလိုနေသက်မှလည်းဒိုင်းသားလူမျိုးစုတွေရဲ့နေသက်ကန်စန့်ကျင်မှုတွေရှိနေမယ်အဲလိုရှိနေတဲ့ကာလပတ်တော့တရုတ်နိုင်ငံရဲ့ဒီမှာနိုင်ငံထဲမှာရှိနေတဲ့ရင်းနှီးမြှုပ်နှံမှုတွေစီးပွားရေးလုပ်ငန်းတွေဒါရအလုံးအကာအကွယ်မပေးနိုင်ဘူးအန္တရာယ်လိုက်ဟိုဒီကနေ့ပဲဟိုအမျိုးကြီးနာမြေဆုံမှာဘုံပေါက်ကုန်ဖြစ်လို့ဒါတရုတ်လူထုမှထိခိုက်တန်ရာယူပါဗျာဆိုတော့ဒီမှာနိုင်ငံရဲ့မတည်မငြိမ်ဖြစ်မှုကတရုတ်ပြည်ရဲ့အကျိုးစီးပွားကိုတိုက်ရိုက်ထိခိုက်နေတယ်ဆိုတာတရုတ်ကအတိဆုံးဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာအဲ့ဒါကိုဥနောင်အကိုတို့ဒီဥရောပဘက်ကနိုင်ငံတကာဒီအာရှနိုင်ငံတွေနဲ့မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးသူတို့ပါဝင်ပြောဆိုတာတွေရောဘာများရှိသေးလဲခင်ဗျာ
အဲကျွန်တော်တို့ဟိုတရားလောက်ကတော့ဟိုအောင်နေပြောသလိုပဲပေါ့ Inquiry Commission စုစမ်းစစ်ဆေးအဖွဲ့မြန်မာနိုင်ငံကိုလွှတ်ပြီးတော့ပြောဆိုဖို့အတွက်ကိုကျွန်တော်တို့ဥရောပနိုင်ငံတချို့ကနေပြီးတော့အာဖရန်နိုင်ငံတချို့ကိုသူတို့စကားပြောနေတာရှိပါတယ်နော်ဆိုတော့သူတို့အာဆီယံနိုင်ငံဒီဘက်ကလည်းပဲဟိုဒီလိုပဲမြင်အောင်လို့ပေါ့လေနော်မြန်မာနိုင်ငံမှာကျွန်တော်လူအခွင့်အရေးတွေချိုးဖောက်ပြီးတော့လူတွေအသက်ခံရတယ်ဖုန်ကြီးတွေအသက်ခံရတယ်မိန်းကလေးတွေအရမအပြုကျင့်ခံရတယ်ဒါကြောင့်မလို့နော်ဒီ Inquiry Commission ဖွဲ့ပြီးတော့စုံစမ်းမှုကိစ္စတွေကိုအာဆီယံနိုင်ငံဒီအနေနဲ့လည်းပဲပါဝင်ပြီးတော့လှုပ်ဆောင်ပေးဖို့ဆိုတာတချို့ပြောနေတဲ့အတန်တွေကိုကျွန်တော်တို့ကြားထားပါတယ်အဲတော့ဒီဥရောပနိုင်ငံတချို့နဲ့ဒီအာဆီယံနိုင်ငံတချို့ကဒီလိုပြင်ဆင်ပြောဆိုနေတာဟာဒီဥစ္စာဆိုလို့ရှိရင်ကျွန်တော်တို့တော်တော်လေးပဲ information အသစ်ပေါ့လေနော်သူတို့ဆွေးနွေးတဲ့ topics အတင်းလူဟာမျိုးဖြစ်နေတယ်ဖြစ်နေတော့သူတချို့အရှေ့နိုင်ငံတွေကတော့ဟိုမပြောကျင်တာတွေရှိတယ်ဒါပေမဲ့လည်းတချို့ကလည်းပဲဝင်ပြီးတော့ပြောတဲ့ဟာတွေရှိတယ်ဆိုတော့သိထားပါတယ်အဲတော့ကျွန်တော်တို့ဒီမကြခင်ကထုတ်ခဲ့တဲ့ဥရောပပါလီမန်ရဲ့ resolution မှာဆိုလို့ရှိရင်လည်းပဲဒါတွေဖော်ပြထားတယ်ဆိုတာကိုအာဆီယံနိုင်ငံတွေကိုအတိအကျပြောထားတာတွေရှိပါတယ်ဟောဒါကြောင့်မို့လို့ကျွန်တော်ထင်ပါတယ်မကြခင်တော့ဒီအာဆီယံနိုင်ငံဤအနေနဲ့လည်းပဲအဲသူတို့ဒီဥစ္စာကိုအလေးတည်ယူစဉ်းစားလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်တယ်အခုခုနကအောင်မြင်ပြောလို့ပဲကျွန်တော်တို့ UK နိုင်ငံကရောအော်စတြေးလျနိုင်ငံကရော Czech နိုင်ငံရောဒီ Inquiry Commission ကိုလွတ်ဖို့ကိုဝိုင်းပြီးတော့တွန်းနေတဲ့အချိန်မှာအခု EU နိုင်ငံတွေလည်းပဲဒီလိုဟာမျိုးဝင်ပြီးတော့လုပ်ဖို့စဉ်းစားနေတယ်ဆိုတာကိုကျွန်တော်တို့ကြားနေရပါတယ်ဆိုတော့ဒီဥစ္စာအမှန်ကောက်တဲ့အချက်လို့ကျွန်တော်တို့မြင်ပါတယ်ဒါပေမဲ့လည်းပဲ EU မှာဆိုလို့ရှိရင်သူတို့က consensus ရဖို့เนาะအကုန်လုံးသဘောတူရဖို့ဟိုဆိုတဲ့အချက်ပါနေတဲ့ကြောင့်မလို့ EU နိုင်ငံ29နိုင်ငံစလုံးကနေပြီးတော့ပါဖို့တော့အခက်အခဲရှိမယ်ဒါပေမဲ့လည်းပဲအနည်းဆုံးပေါ့လေကျွန်တော်တို့ဟို minimum requirement အနေနဲ့တော့သူတို့ပါဝင်လို့ဆောင်ကြလိမ့်မယ်လို့ကျွန်တော်တို့ကမျှော်လင့်ထားပါတယ်ခင်ဗျ
โอเคဦးနှောင်ကျေးဇူးပဲခင်ဗျကျွန်တော်တို့ဒီသတင်းသမားတွေအနေနဲ့တော့ပေါ့လေကျွန်တော်တို့သတိထားမိတာကဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းတွေတက်တဲ့နှုံးကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအဲ့ဒီမလ29ရက်နေ့ဆုံးဖြတ်ချက်ချပြီးတဲ့အချိန်ကစပြီးတော့အရင်ကနေပို့ပြီးတော့ကိုတိတိတောက်အကြီးကိုနိုင်ငံတကာရဲ့တုံ့ပြန်မှုတွေကကျွန်တော်တို့မှာရှိတဲ့သတင်းအကြီးအတွက်မှာကြည့်ရင်အရန်တက်လာတယ်ဗျအဲ့တော့အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီမေလာဇာမိုင်းမှာတတ်မှတ်ရဲ့ကုံဆုံးတဲ့ကာလမှာအဲဘယ်လိုသူဆိုတော့ဖြတ်သိမ်းခံရမယ်ဆိုလို့ရှိရင်ဒ di nengang raya tu mian jaga, pobi lo asyik dia lalu jusa arah poli. Ero, utau tono o, muda di mosi, apa juga kan cuman dapat tapi, belu pujah sujara mian cialen. Nau utau tono korang, belu mian lek mian.
Okay, kalau poli, apa ni nega, no, di muda demokrasi apa juga, parti disimu tolakau mo, no, nau di muda demokrasi apa juga usau ne. Democracy nangai tu siamu tu la kau mo no, jangan biro jenaru neko me, ala kanta me solution, dah nangai nega ma kaya kada terus cime tu tak boleh siapa le, no, dah tu siamu ni nangai sepi lah mo, gua jenaru pihon biro kena kutumang suruh dulu we, di April tiga ni lawak sah biro cilai me solution, tau siapa we, no, dan nama iya wen biro ส่วนหนึ่งที่นายนี่หารีแต่ที่นี้มาพี่ว่าเชื่อกลุ่มมาพอพิจารณาต่อเลยเว้ยเราชามุรีนี่อะไรส่วนจะมาดูอะไรจะมารู้ซีซั่นนี้เปลี่ยนจีเมื่อส่วนใดอินโดนีเซียนั่งยังไงวันนี้ตัวเราชีเร่จะมารู้ดีดีตามเรื่องมาโก้ได้เซียนสมิธมาเนาะดีโอกาสเราจะเปลี่ยนนั่งยังไงพี่ตัวสุดตัวเราดีทุกที่เนาะดีมีตัวเปลี่ยนเซียนยี่เนี่ยประมาณเดียนั่งยังไงปีนี้มุกใกล้สายไปเนาะ สรุปได้ก็จะนรู้จีเมื่อส่วนนี้แต่แค่มาเรากลัวจะมาการก็ที่ส่งเจ้าตะคุ่นเนี่ยนะป้อนอ๋อที่จะนำมาให้เราชาวมูรีอาลงโอดาอีนายนี่เนี่ยส่วนนี้เนี่ยส่วนจะบอกเลยจะนรู้สิเลยจะนรู้ที่เดียวส่วนคนนั้นที่อยู่วันจับบ้างเนาะจะนรู้ตัวบุสิเลยเพราะว่าจะเดี๋ยวพี่มามีเงินเราจะเกิดใจจังมั้งลูกคณะช่วยสร้างไรเป็นมั้งลูกแต่ตัวบุรีจะนรู้สิบาทเลยสรุปได้ยังบ่าวพี่อะไรส่วนนี้ เนาะที่น่าพะกังวลมีเนี่ยเส้นสายพวกอ่ะเนาะที่รู้นะท่านรู้สึกยุ่งกับพวกกูเอ็นอลีบาบามาบาบาอยู่ในบาบามาบาบาพี่ใครจะได้พูดเรื่องเนี่ยที่นั่งยี่ยาพี่เชื่อมุยายามายาลูกก้าวลูกตัวไหนมาเลยรู้เองอาตมีรู้ตัวเอ็ดดี้ยุ่งกับพวกกูรู้รู้จริงเนี่ยอิสตันเลจิตเมติคอร์บอนเนาะพี่นั่งยี่ยาที่ไม่พิมพ์ยานุ่มยี่ยามาโมโห ไอ้ลุงยูไม่ยากเลยเชื่อกันบ่มาดับประมาณนี้ฮะที่นั่งนี่ก็เสียใจเนี่ยเป็นมาจังหวะเนี่ยนั่งนี่ก็คือพิลามาโมโหดาดันทำไมยี่ยาพิลามะดิเชื่อในมุบอลีไอ้นั่นก็ว่ากันว่าเราจะรู้ลูกคนยี่จังหวะแต่คอมมิชชั่นโนเอ็นควอรี่ส่งนั้นเสียใจเนาะไอ้เรื่องนี้ยี่ยูซาเรฮาริกาดาเท่าเช่าเดี๋ยวเราบอกสิบาทเลยแต่จะมาดูจันทร์รู้เลสิเชื่อมา นะพอกองเจ้าเนี่ยนี่เนี่ยก็ได้รู้ที่ทารุณพิมพ์บีโร่ตรงจะพูดเลยทุกที่เห็นจันทร์รู้ที่ทารุณก็ในงานนี้ก็ยกเก็บอะไรเนาะอาชาแต่ทำไมทุนนั้นเสียหายชีเดเนาะในงานพิรุณยีรู้สัมมาทาบีโร่เว้นสัพเพโพการตัดสินชีเดที่จาริกันนี่ตลอดเวลาสุราเรไปนี่ฮะเนาะทารุณเนี่ยไม่สวยในงานรู้สัตว์สังหารในงานดีกูเรียนก้าวว่า
เอเชียนี่ถ้าเราไม่เข้าในโน้ตส่วนนี้ถ้าตัวเราในหน้าผ่านนี่เนี่ยกูตัวนี่เนี่ยโพลิซีเนี่ยแรงยังกูตัวเราเปลี่ยนตรงจะพูดล้วนนี่เลยสุราโอจันทร์เราเนี่ยพี่นี่เลยลูกก็จันทร์เราตรงจะมีไปโอเคขมยากูทุกที่เป็นดีอินโดนีเซียรู้ฟิลิปปินส์รู้ไทยรู้ซาบินเบียนนู้นว่าตัวเราเลยเท่าพี่อาเบียวสุราเด็กกิซาร์รู้อะไรรู้เท่าไม่ส่วนอาเซียนเมียนมาร์รู้เมียนมาสุราตัวเลย
เชิงในนี่เดี๋ยวสุดจะวิบันต์นี่จะโน้จ้าบัดเลยวันนี้วันนี้วันที่มีลาซามายมีมาจีนมีพี่บอลลันให้แม่นี่ทารีบาริมยาเมียนตะเล็กเมียเออตอนนี้น่ารักอะหูหูเลชิโกะวะเนาะแต่กูอยากกูตอนนั้นเจอกูเลยว่าเว้ยที่ที่อยู่ป่าวเว้ยปีนี้ป่าวเว้ยก็วันนี้งานตรงนี้มีอะไรน่าป่าววันนี้เราโอ้ดูดูดีดีมีโอ้โอ้ยังดีมีวะเนี่ยวันนี้ดีไม่ได้อะไรอายุก็ว่าอุบลีกูเจอเนี่ยโอ้โหน่ามีอะไรที่มึงจะไปเจอ ยี่ก็ว่าวันนี้ด้วยเราแล้วพูดไปว่าสัตว์เพียงเราต้องสมุดีสัตว์เพียงเราต้องส่งมือเลยสัตว์เพียงเราต้องส่งมือเลยสัตว์เพียงเราต้องส่งมือเลยสัตว์เพียงเราต้องส่งมือเลยสัตว์เพียงเราต้องส่งมือเลยสัตว์เพียงเราต้องส่งมือเลยสัตว์เพียงเราต้องส่งมือเลยสัตว์เพียงเราต้องส่งมือเลยสัตว์เพียงเราต้องส่งมือเลยสัตว์เพียงเราต้องส่งมือเลยสัตว์เพียงเราต้องส่งมือเลยสัตว์เพียงเราต้องส่งมือเลยสัตว์เพียงเราต้องส่งมือเลยสัตว์เพียงเราต้องส่งมือเลยสัตว์เพียงเราต้องส่งมือเลย မှာဖြစ်လာမယ်နားဖရဲ့တုံ့ပြန်မှုပေါ့ဗျာနားဖနိုင်ငံတကာအစိုးရတွေပြည်သူတွေရဲ့ဟိုတောင်းဆိုချက်ကိုလိုက်ရောပြီးတော့အပြည့်သဘောဆောင်တဲ့တုံ့ပြန်မှုတွေလုပ်ခဲ့လို့ရှင်တော့အားလုံးကိုပြင်ကျင်နေနေဖြစ်တဲ့ တုံ့ပြန်မှုတွေရှိလာမှာပေါ့နားပါဆက်ပြီးတရားဆိုင်မဲ့ဆိုလို့ရှိရင်တော့ဒီတုံ့ပြန်မှုတွေဟာပြည်ရင်းကပြည်သူတွေရဲ့တုံ့ပြန်မှုရောဟိုနိုင်ငံကအစိုးရရဲ့တုံ့ပြန်မှုတွေပိုပြီးကြီးမားလာမှာပါပဲ
ဟုတ်ကဲ့ဦးအောင်ညီကျေးဇူးပဲအဲ့တော့ကျွန်တော်ဒီ RFA တနုံနေစကဝိုင်းအတွက်ပေးထားတဲ့အချိန်နဲ့တော်လေးနှောင်းသွားပါခင်ဗျာပါဝင်ဆွေးနွေးတဲ့ပုဂ္ဂိုလ်တုံးကအချင်းကျုပ်ပြီးပြောလို့ရရှိရင်ပြောနိုင်ပါတယ်ဦးနေအောင်ကိုကြီးဘာများပြောမလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်ပြောချင်တဲ့အချက်တစ်ချက်ရှိပါတယ်ဒီချက်ကပါလဲဆိုလို့ရှိရင်ကျွန်တော်တို့ဒီ NLD ဌာနချုပ်ကနေပြီးတော့ Supreme Court မှာဘူတန်ရွှေထုတ်ပြန်ထားတဲ့ရေကောက်ပွဲသင်းမြင့်ဥပဒေတွေဟာတရားဥပဒေနဲ့မညီဘူးဆိုပြီးတော့တရားစွဲဆိုထားတာရှိပါတယ်အဲ့ဒီဟာကိုလည်းပဲ Supreme Court ကနေပြီးတော့လက်မခံနိုင်ဘူးပယ်ချလိုက်တာရှိပါတယ်ဒီကိစ္စကိုဒီပြင်မဲ့ရပ်နေပဲနဲ့ကျွန်တော်တို့ဒီအပြင်မှာရှိနေတဲ့ဒီမိုကရေစီအဖွဲ့သားတွေအားလုံးအနေပြီးတော့ဒီဟာကိုထပ်ဆက်ပြီးတော့တောင်းဆိုဖို့နော် Supreme Court ကမတတ်နိုင်ရင်တော့ဥမာဥရောပမှာဆိုလို့ရှိရင်ဥရောပတရားရေးအရုံးရှိတယ်အဲ့ဒါ UN မှာဆိုလို့ရှိရင်လည်း UN တရားရုံးရှိတယ် US မှာဆိုလို့ရှိရင်လည်း US တရားရုံးရှိတယ်ဒီတရားရုံးတွေကိုကျွန်တော်တို့ကဆက်သွယ်ပြီးတော့ကျွန်တော်တို့အနေနဲ့ဒီလိုမတရားတဲ့ဥပဒေမှန်သမျှတွေကိုဝန်ဝင်ပြီးတော့တိုက်ချက်ပေးဖို့အကူအညီပေးဖို့အတွက်ကိုဆောင်ရွက်ဖို့လိုတယ်ဆိုတာကျွန်တော်တို့မြင်ပါတယ်ကျွန်တော်ဥရောပမှာတော့ဥရောပတရားရုံးချုပ်ကလည်းပဲကျွန်တော်တို့ဆက်သွယ်နေပါတယ်ဟိုကျွန်တော်တို့ဒီ BSC လို့ခေါ်တဲ့ကျွန်တော်မြန်မာနိုင်ငံရှိတဲ့များအသင်းအနေပြီးတော့လည်းဒီဥစ္စာကိုလုပ်ဖို့ကျွန်တော်တို့ကသူတို့အကူအညီတောင်းထားတာရှိပါတယ်ဒီကိစ္စကိုဆက်လက်ပြီးတော့ဖြစ်မြောက်လုပ်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးပဲခင်ဗျဦးတောင်းထောင်းဘာများပြောလို့ပါသေးလဲခင်ဗ
ျဟုတ်ကဲ့ဒီယူတော့ပွဲဟာအင်္ဂလကဆန်ရမပြည့်စုံတော့လည်းပဲဒီမိုကရေစီလမ်းကြောင်းကိုကိုဦးတည်သွားနိုင်တဲ့အဆင့်တစ်ခုဖြစ်တယ်ဒါကြောင့်မလို့ဘလို့နေသားမျိုးမှာပဲဖြစ်ဖြစ်လက်ခံရမယ်ဆိုတဲ့အပိုင်းကိုပြောနေတဲ့အနေစုတွေရှိပါတယ်အဲနည်းတော့လည်းပဲအတန်ကျဲကျဲလောင်လောင်နဲ့နိုင်ငံက policy ရေးရာဆုံးဖြတ်မှုတွေမှာဩဇာလွှမ်းမိုးဖို့ကြိုးစားနေတဲ့အပိုင်းတွေပေါ့နော်ဆိုတော့အဲ့ဒီအပိုင်းတွေကဒီရွေးကောက်ပွဲဦးတွေထွက်လာပြီးတဲ့နောက်ပိုင်းမှာတစုံတရာအပြော့သွားပြီမဲ့လို့လုံးဝအချိန်ကြေသွားတာတော့မဟုတ်ပါဘူးကျွန်တော်တောင်းဖို့ကျွန်တော်တို့နိုင်ငံကမျက်နှာစာမှာတာဝန်ယူနေတဲ့ကျွန်တော်တို့အပိုင်းအနေနဲ့ကတော့တစ်ဖက်ကကျွန်တော်တို့ဒီမိုကရေစီလှုပ်ရှားမှုတိုင်းသားခွင့်ရေးလှုပ်ရှားမှုရဲ့တရားမျှတမှုကိုကျွန်တော်တို့နိုင်ငံတကာရဲ့အမြင်မှာဆက်လက်ထိန်းသိမ်းထားနိုင်ဖို့ထောက်ခံအားပေးမှုတွေဆက်လက်ထိန်းသိမ်းထားနိုင်ဖို့အပြင်ကိုနားဖားရဲ့ခြေလှမ်းနေအထူးဖြစ်ရွေးကောက်ပွဲကိုသူတို့ဘလို့လှုပ်သွားသလဲဆိုတဲ့အပိုင်းတွေကိုလည်းကျွန်တော်တို့အမြဲတမ်းစောင့်ကြည့်ဖော်ထုတ်ပြင်ပြသွားဖို့ရှိပါတယ
်ဦးအောင်နေညီကောင်းချုပ်ဘာများပြောလို့ဒီလဲခင်ဗျာ
ဒီ2000ရေကောက်ပွဲနေဖြစ်လာမှာကတော့မြန်မာပြည်ရာဒီစစ်ကြောဘွားကိုထာဝရရောက်သွားမဲ့သဘော။ဒါအစ်တင်မှာအခုမြေသားတင်မှုစီဖွဲ့ချုပ်ကဒီပါတီကိုပြန်လည်ဖတ်ဖို့မတင်ဘူးရေကောက်ပွဲမဝင်ဘူးလို့ဆုံးဖြတ်လိုက်တာဟာအင်တာမဟိုမှန်ကန်တဲ့ဆုံးဖြတ်ချက်တရားလို့ကျွန်တော်မြင်ပါတယ်။တကယ်တော့ဒီပြီးခဲ့တဲ့နှစ်20ကျော်အတွင်းမှာမြေသားတင်မှုစီဖွဲ့ချုပ်ကတစုံတရာဟိုတိုင်းပြည်အတွက်မဆောင်ရနိုင်ခဲ့ရင်တောင်မှအခုလိုမျိုးအဖရဲ့ရှေ့မှာမှဒူးမထောက်ပဲအဖရေကောက်ပွဲကိုနိုင်ငံတကာကတိမှတ်မပြီးအောင်အခုလိုဆောင်ရွက်လိုက်ခြင်းအပြင်ဒါမြေသားတင်မှုစီဖွဲ့ချုပ်အနေနဲ့အင်မတန်မဟိုတာဝန်ကြီးရလို့ကျွန်တော်ယူဆပါတယ်အခုချိန်မှာကျတော့ဟိုဘေးကနေပြီးတော့ဗျာဟိုအဖွဲ့ချုပ်ဆွန်ခဲ့ချက်ကတော့မှားသွားပြီလို့သုတ်သက်နေရဲ့ပညာရှင်တွေအဖွဲ့ချုပ်ကတော့လူထုကိုကြောက်ခံသွားပြီလို့ငွေကြီးချက်မှာပြောနေတဲ့ဟိုနိုင်ငံရေးတုံးတက်သူတွေရှိကြပါတယ်အဲဒီလူတွေရဲ့ဟိုဝေဖန်ချက်ဒီတုံးတက်ချက်ဒီပုံမှာဘာမှဟိုစိတ်ကျက်စရာဟိုနားရောက်စရာမလိုပါဘူးအဖွဲ့ချုပ်ကမကန်တဲ့ဆွန်ခဲ့ချက်ကိုခြာပြီးသွားခဲ့ပြီအခုကျွန်တော်အလုံးသိပါဗျာဘယ်သူကပြည်သူနဲ့လက်တွေ့ပြည်သူနဲ့အတူတူပါရက်တည်တယ်ဘယ်သူကဟိုဒူးထောက်ပြီးတော့ဟိုအញ្ញန့်ခံတဲ့တဘောရှိတယ်လဲဆိုတော့ကျွန်တော်တို့တွေ့မြင်ကြရရပဲဆိုတော့မမှန်တဲ့ခေါင်းဆောင်တွေကျွန်တော်တို့ဖယ်ရှားပြီးတော့မှန်တဲ့ခေါင်းဆောင်တွေနဲ့ကျွန်တော်တို့ရှေ့ခြေလမ်းတွေဆက်ကြရမှာပါအဲ့တော့ကျွန်တော်တို့ကြိုတင်ပြင်ဆင်ဖို့အတွက်အများကြီးလုပ်ဖို့လိုပါတယ်အခုအချိန်မှာကျွန်တော်တို့ဟိုဖယ်သင်းတဲ့လူတွေကိုဖယ်လက်တွဲသင်းတဲ့လူတွေကိုပို့ပြီးကြည့်ကြည့်ပါအောင်လက်တွဲပြီးတော့ရှေ့ဆရမဲ့ခရီးတွေကြိုတင်ပြင်ဆင်ဖို့ရှိပါတယ်လို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တင်းနှွေစကပိုင်းကိုရန်နာတော့မှာဖြစ်ပါတယ်ပါဝင်ဆွေးနွေးတဲ့ပုံကို3ဖြစ်ကြတယ်ဦးအောင်နေကျေးဇူးအများကြီးတင်ပါတယ်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတ
ယ်အခုကြီးဦးနှွေအောင်ကျေးဇူးအများကြီးတင်ပါတယ်ဗျာနော
် Thank you ခင်ဗျာ
ဟုတ်ကဲ့ဦးတော်တို့ရေကျေးဇူးပဲဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါခင
်ဗျာနော်တင်းနှွေစကပိုင်းကိုဒီမှာနေရန်နာခွင့်ပြုပါခင်ဗျာတော်တာချင်းအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ